ရန်ကုန်တိုင်းစစ်အုပ်ချုပ်ရေးထုတ်ပြန်ထားတဲ့မြို့နယ်တွေမှာစစ်ခုံရုံးကနေနှစ်ချေထောင်ဒဏ်ချထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုရဝေးထောင်နေစီကိုစတင်ပြောင်းရွှေ့နေပါပြီ။ရန်ကုန်အင်းစင်အကျဉ်းထောင်ကအကျဉ်းသား100နီးပါးကိုမန္တလေးဥပိုလ်ထောင်အပါအဝင်နေထောင်တွေကိုပြောင်းရွှေ့ခဲ့တယ်လို့ရှင်းနေတချို့ကပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုသားညုံဦးကပြောပြပေးပါပါခင်ဗျာ
။စစ်တပ်အာဏာသိမ်းမှုပေါ်ပြင်းပြင်းထန်ထန်ဆန့်ကျင်ခဲ့လို့စစ်အုပ်ချုပ်ရေးထုတ်ပြန်ထားတဲ့ရန်ကုန်မြို့ကမြို့နယ်တချို့မှာစနားပြသူတချို့ကိုဒေတာအပါအဝင်နှစ်ရှိပြစ်ဒဏ်တွေစစ်ခုံရုံးတွေကချမှတ်ခဲ့တာပါ။အဲ့ဒီပြစ်ဒဏ်တွေနဲ့ရန်ကုန်အင်းစိန်ထောင်မှာကျင်းကျနေတဲ့နိုင်ငံရေးကျင်းသား80ကျော်ကိုမန္တလေးဥပိုလ်ထောင်ကိုပြောင်းရွှေ့လိုက်တာလို့အကျဉ်းသားတွေရဲ့အမှုကိုလိုက်ပါဆောင်နေတဲ့ရှင်းနေတူက VOE ကိုပြောပါတယ
်။ကျွန်တော်ကိုယ်တိုင်ကြားခဲ့တာကတော့ဥပိုလ်ထောင်ကိုအကြောင်း80ပို့လိုက်တာလေ။ရောက်တဲ့စစ်ခုံရုံး600ကနေဒီမှာအလုံးချော်ပြီးသွားမှုတွေ။
အင်းစိန်ထောင်ကနေပြောင်းရွှေ့ခါတဲ့နိုင်ငံရေးကျင်းသားအများစုကမန္တလေးဥပိုလ်ထောင်ကိုပြောင်းရွှေ့ခါတာဖြစ်ပြီးတော့20ဝန်းကျင်ကတော့အခြားရပ်ဝေးတွေကိုပို့ဆောင်ခံရတယ်လို့ရန်ကုန်ရှိနေတူကပြောပါတယ
်။ဒါတခြားစစ်ကောင်ကလည်းခြောက်ရတဲ့အမှုတွေကလည်းအဲ့ဒီပါပါလို့တော်တော်များများတော့တာယာဝီတို့တာလာတို့တရဲတို့တင်းတင်းဝမ်းစော့များဒီမှမင်းတွေကပို့တယ်ကြားထားပါတ
ယ်။မုန်ပြင်းနဲ့ကင်းပြင်းနဲ့ပက်ပြောင်းရွှေ့ခံရသူတချို့လည်းရှိပါတယ်။အဲ့ဒီသူတွေဟာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်အာဏာသိမ်းမှုကိုစတင်တဲ့ဆန္ဒပြလှုပ်ရှားမှုတွေမှာပါဝင်ရင်းနဲ့ဖမ်းဆီးခံခဲ့ရပြီးတော့အကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေ90ညနဲ့အများစုကတရားစွဲဆိုခံရတာပါ။စစ်အုပ်ချုပ်ရေးထုတ်ပြန်ထားတဲ့လှိုင်းသာယာမြို့နယ်၊ရွှေပြည်သာမြို့နယ်၊တကုံစေကမ်းမြို့နယ်၊တောင်တကုံမြို့နယ်၊မြောက်တကုံမြို့နယ်နဲ့တကုံအရှိပိုင်းမြို့နယ်တွေကစစ်ခုံရုံးတွေကနေပြီးတော့တေတာပါဝင်နှစ်ရှိပြစ်ဒဏ်တွေသူတို့ကိုချခဲ့တာဖြစ်ပါတယ်။စစ်ကောင်စီလုံခြုံရေးအဖွဲ့တွေကဆန္ဒပြသူတွေကိုတနက်နေ့ပြစ်ခတ်ဖြိုခွဲပြီးတဲ့နောက်ရန်ကုန်နဲ့မန္တလေးနှစ်ခုပေါင်းကမြို့နယ်17ခုမှာစစ်အုပ်ချုပ်ရေးထုတ်ပြန်ပြီးတော့စစ်ခုံရုံးတွေကစီရင်ခဲ့ပါတယ်။ရန်ကုန်မြို့စစ်ခုံရုံးတွေကပြစ်ဒဏ်ချမှတ်လိုက်တဲ့နိုင်ငံကျင်းသားတွေကိုခုလိုမျိုးနေထောင်တွေစတင်ပြောင်းရွှေ့နေပြီမဲ့မန္တလေးတိုင်းစစ်ခုံရုံးတွေကနေပြီးတော့အမိန်ချလိုက်တဲ့ကျင်းသားတွေကိုထောင်ပြောင်းရွှေ့လုပ်တယ်ဆိုတာမကြားသေးဘူးလို့မန္တလေးမြို့ကတရားလွှတ်တော်ရှိနေတူက VOE ကိုပြောပါတယ
်။ပြောင်းတယ်လို့တော့မကြားသေးဘူး။မန္တလေးဥပမာမှာလည်းရှိသေးတယ်။ဒါကငါတို့ကမှသာရှင်းရှင်းပြောရင်ရန်ကုန်တော့စစ်တပ်တော်ကမထားဘူး။ရန်ကုန်မှာဆိုအမှုပြညာရှင်တွေတော်တော်များများကြားမှုဒီမှာကတော့အမှုတွေကစစ်စေးတဲ့တန်းလမ်းတွေရှိသေးတယ်။ဟိုကျောင်းတက်တဲ့ကောင်မြန်မာတော်တော်ကသူတို့ကလွယ်ရင်ကျန်တဲ့ကွာတယ်တော့တိတ်ခုံလို့မချသေးဘူ
း။စစ်ကုံရုံးတွေကနေပြီးပြစ်တန်ချထားတဲ့မှုတွေထဲမှာတည်တန်ပေးနိုင်တဲ့ပုံမှန်ပေါင်း20ကျော်ရှိတယ်လို့ရှင်းနေတွေကပြောပါတယ်။စစ်ကုံရုံးတွေကချမှတ်လိုက်တဲ့ပြစ်တန်တွေကိုလည်းယူကန်ဝင်လို့မရပါဘူး။ဆရာနာသိမ့်ပြီးတဲ့နောက်ပိုင်းတနင်္ဂနွေလုံးမှာအခုချိန်ထိဖမ်းဆီးချုံနောင်ခံထားသူစုစုပေါင်း 8,600 ကျော်ရှိပြီးတော့အဲ့ဒီအချိန်မှာ603ဦးထောင်ဒဏ်ချမှတ်ခံထားရတယ်လို့စီးပွားစုမှတ်တမ်းတင်နေတဲ့နိုင်ငံချင်းသားများကူညီဆောက်ရှောက်ရဲ့အသင်း EPP ရဲ့ဇန်နဝါရီလ14ရက်နေ့ထုတ်ပြန်ချက်မှာဖော်ပြပါရတယ်။တည်ဒဏ်ချမှတ်ခံသူကတော့အယောက်80ရှိတယ်လို့ဆိုပါတယ်။စစ်ကောင်စီဘက်ကတော့ EPP ရဲ့ထုတ်ပြန်ချက်တွေဟာချက်ကားထားတဲ့ချက်လက်တွေလို့ပြောပြီးတော့အမြဲပေးချလိမ့်ရှိပါတယ်ခင်ဗျာ။